Welcome to the Voice of America in Burmese.
American Bureau of Washington DC Bureau VOA American Tanya Natama Tatakune, Tatamala, Chavian, Dinelani, Benekin season, we go to Mita, Natanga, Lisa, Nasa, Tituka, Nizaya, Tolu, Vinivarish.
မင်္ဂလာပါရှင်. ကျမကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုညောင်ဝင်းအောင်နဲ့အတူပြောပြပေးပါပါ. အာဖဂန်နစ္စတန်မှာကျင်းနေတဲ့အမေရိကန်တွေအာဖဂန်ကနေပြန်ထွက်ခွာခြင်းနီးမျိုးစုံသုံးပြန်ခေါ်ပေးမယ်လို့အင်ဂျီတာဝန်ရှိသူရွန်ဒလိုင်းကပြောပါတယ်။အာဖဂန်မှာတာလီဘန်တွေကိုတိုက်ခိုက်နေတဲ့အမျိုးသားခုခံကာကွယ်တပ်ဦးကတာလီဘန်တွေနဲ့ဆွေးနွေးဖို့အဆင်သင့်ရှိတယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရာဂျစ်ချန်အိုချာဟောက်ခတ်ပေးဖို့အတွက်လူပေါင်း1000လောက်တင်းနေလို့နေမ
အနိုင်ရနိုင်ခြင်းရှိပါသလား
Yeah, I think we can't really say yet. I think there's a possibility that the NUG could get the seat, but there's also
ဒီနောက်မှာတော့အဖက်ရှင်မြမရေးချွင်းတွေကကမ္ဘာသတင်းတွေကမြမဆန်ရသတင်းတွေကောက်နှုတ်တင်ပြချက်မြမပြည်ကပေးစာသတင်းဖတ်ခြင်းခဏတွေကိုတင်ပြပေးဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာချင်းနေတဲ့အမေရိကန်တွေအာဖဂန်ကနေထွက်ခွာခြင်းနဲ့ဆိုရင်နီလန်းရှာပြီးကဲထုတ်မယ်လို့သမ္မတအင်ဗျူဝန်တန်းရေးရာအကြီးအကဲရွန်ကလိုင်းကတနင်္လာနေ့မှာပြောပါတယ်။ဒါပေမဲ့ကာဘူးလေစိတ်ကနေလွယ်လွယ်ကူကူနဲ့ကဲထုတ်နိုင်တဲ့လမ်းကြောင်းကိုတာလီဘန်တွေပိတ်ထားတယ်လို့အောက်နိုတာနိုင်ငံသားရေးရာကော်မတီက Republican အမတ်မိုက်ကယ်မက်ကောကပြောပါတယ်။အာဖဂန်မှာနှစ်20ကျော်စစ်ပွဲအဆုံးသတ်ပြီးအမေရိကန်တွေပြီးခဲ့တဲ့အပတ်ထဲနောက်ဆုံးထွက်ခွာခြင်းကအာဖဂန်မှာအမေရိကန်တရားဝန်ကျင်ကြံနေနိုင်သေးတယ်လို့ Ron Klain က CNN မေးမြန်းခန်းမှာပြောပါတယ်။ဒါပေမဲ့ Republican ဆက်တော်မှ Michael McCaul ကတော့အာဖဂန်မှာအမေရိကန်နိုင်ငံသားယာနဲ့ချီကျန်နေတာဖြစ်ပြီးအမေရိကန်တွေတက်ရုပ်သိမ်းခဲ့တဲ့နောက်ဆုံးလေယာဉ်နဲ့တနင်္လာနေ့ထွက်ခွာခဲ့တဲ့နောက်တယောက်မှထပ်ပြန်ပြီးခေါ်နိုင်တာမရှိသေးဘူးလို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအာဖဂန်ကနေအမေရိကန်တပ်တွေရုပ်သိမ်းမှုမှာအမေရိကန်68ရာခိုင်နှုန်းကိုအာဖဂန်ကနေကယ်ထုတ်နိုင်တဲ့အတွက်ထူးခြားတဲ့အောင်မြင်မှုတစ်ရက်ဖြစ်နေတယ်။သမ္မတဘိုင်ဒန်ကသူ့လုံရက်ကိုကာကွယ်ပြောဆိုပါတယ်။အခုလိုအာဖဂန်ကတပ်တွေပြန်ရုပ်သိမ်းမှုသမ္မတရဲ့အဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံသားတွေကထောက်ခံပေးမယ်။တပ်ရုပ်သိမ်းရမှာဗျံမာအနေထားကိုတော့မကြိုက်ကြပါဘူး။
အာဖဂန်နစ္စတန်မှာတာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့မြောက်ပိုင်းဒေသလက်နက်ကိုင်အုပ်စုရဲ့တပ်မှုတူကအကယ်၍တာလီဘန်တပ်တွေကသာသူတို့ရဲ့တန်ရှိယာတောင်ကြားဒေသကနေပြန်ဆုတ်ပေးမယ်ဆိုရင်တာလီဘန်တွေနဲ့ငြင်းငြိမ်းရေးဆွေးနွေးသွားဖို့အဆင်သင့်ရှိကြောင်းတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဘာဘာကြီးကောင်းဆောင်တွေရဲ့ဂျားဝင်စစ်ဆက်ပြီးကြရာအခုလိုလက်ခံလိုက်တာဖြစ်တယ်လို့ NRF ကအမျိုးသားခုခံကာကွယ်ရေးတပ်ဦးရဲ့ခေါင်းဆောင်အာမက်မာဆုဒ်ကပြောတာပါ။တချိန်တည်းမှာပဲတာလီဘန်တွေကတော့ပန်ရှီယာနယ်ရဲ့နေရာအတော်များများကိုသိမ်းပိုက်နိုင်ခဲ့ပြီးမြို့တော်ဘာဇာရက်ထဲကိုလည်းထိုးဖောက်နိုင်ခဲ့တယ်လို့ကြေညာထားပါတယ်။တာလီဘန်တွေကသာပန်ရှီယာနယ်အနီးအနားကအန်ဒရက်ဒေသတွေမှာထိုးစစ်ရပ်မယ်ဆိုရင် NRF တပ်ဖွဲ့ဘက်ကလည်းတိုက်ခိုက်မှုကိုချက်ချင်းရပ်ပေးမယ်လို့မာဆုဒ်ကပြောပါတယ်။ပန်ရှီယာတောင်ကြားဒေသဟာအာဖဂန်လူနည်းစုတိုင်းရင်းသားတာဂျစ်တွေရဲ့ဌာနဖြစ်ပြီးကာဘူးမြို့တော်မြောက်ဖက်တောင်တန်းတွေဝန်းရံနေတဲ့ဒေသဖြစ်ပါတယ်။
ပြည်မြန်မာနှစ်နိုင်ငံနယ်စပ်ဒေသအစီမံခံကွင်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်အရတရုတ်အစိုးရကဒုတိယအကြိမ်ဖြစ်တဲ့ဆေးပစ္စည်းတွေကိုတနင်္ဂနွေနေ့မှာရှမ်းပြည်နယ်ကိုဗစ်တိုက်ဖျက်ရေးအတွက်ပေးလှူခဲ့ပါတယ်။ယူနန်ပြည်နယ်အနောက်တောင်ပိုင်းကတရုတ်မြန်မာနယ်စပ်ရွှေလီမြို့မှာမြို့တော်ဝင်တဲ့ဒေသအရာရှိတွေကရွှေငွေ3000လိဘာဖြစ်တဲ့အမေရိကန်ဒေါ်လာ4600ဘိုးရှိတဲ့ဆေးပစ္စည်းကရိယာ16မျိုးလှူဒါန်းခဲ့တာပါ။ခွဲစိတ်ခံတုံးလက်အိတ်တွေ PPE ဝတ်စုံတွေကိုဗစ်ပိုးရှိမရှိစမ်းသပ်ကိရိယာတွေအောက်ဆီဂျင်ထုတ်ဆက်တွေအဖျားတိုင်းကိရိယာတွေနဲ့ဆေးတွေပါဝင်ပါတယ်။အောက်တိုဘာ28ရက်နေ့ကလည်းရန်ငွေတသန်းခွဲကျော်တန်ဆေးပစ္စည်းတွေကိုယူနန်ပြည်နယ်ထိန်ချုံကနေကချင်ပြည်နယ်အတွက်ပေးလှူခဲ့တာပါ။မြန်မာနိုင်ငံမှာကိုဗစ်တက်ပြက်လှိုင်းထန်ခံရပြီး3လအတွင်းမှာနောက်ထပ်အကူးဆက်ခံသူ3သိန်းကျော်ရှိပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့စက်တင်ဘာ5ရက်နေ့ထိဆိုကူးဆက်ခံသူ4သိန်းကျော်နဲ့တေဆုံးသူ1000ခွဲကျော်ရှိနေပါတယ်။
လာဝနေငမှာကိုဗစ်ကူးစက်မှုစံချိန်တင်မြန်မာနေတာပါတနင်္ဂနွေနေ့တရက်တည်းစီရင်အရကိုဗစ်အတည်ပြုလူနာသည့်150ဦးရှိလာတဲ့အတွက်လာဟုမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း19000ကျော်ရှိနေပြီကိုဗစ်ကြောင့်သေဆုံးသူ16ဦးရှိသွားပြီလို့လာဟုကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာ9ရက်နေ့မှာထုတ်ပြန်ပါတယ်ဗီဇာပြောင်းကိုဗစ်ပိုးတွေကူးစက်ပြန်ပွားနေတာနဲ့အမျှလူမှုအတိုင်းဝန်းကြားကူးစက ဒီနေ့ဒီနေ့ကျွန်တော်တို့ကစတင်မှာချောင်းရင်းနေကျင်းပါဖို့ရှိတဲ့အစားအသောက်လိုက်လံလှူဒန်းပွဲရိုးရာပွဲကိုမလုပ်ဖို့တားမြစ်ထားပါတယ်။
American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိ၅ရိုမီတာ24kHz 12.3ည၅ရိုမီတာ50kHz ခွန်6.3ည၅ရိုမီတာ190kHz 95.9ရိုကနေထုတ်လွှင့်ပေးနေပါတယ်ရှင်။
American တန်ကမနက်ခင်းသတင်းတွေဆက်လက်ကြီးညာနေပါတယ်။ ထိုင်းနိုင်ငံဘန်ကောက်မြို့တော်လူစီကားရအရှုကလမ်းဆောင်မှာတနင်္ဂနွေနေ့ကဆန္ဒပြသူ1000ရောစုဝေးပြီးဝန်ကြီးချုပ်ပရာယုတ်ချန်အောင်ချန်နှုတ်ထွက်ဖို့နဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုပါတယ်။ဆန္ဒပြမှုဥဆောင်တဲ့ထိုင်းကက်ဘိနက်ဒုတိယဝန်ကြီးဟောင်းဖြစ်တဲ့နာတီဝုတ်ဆီကူရာကဒီလမ်းဆောင်မှာညနေပိုင်း16:00ဆန္ဒပြမယ်လို့ပြောပါတယ်။ထိုင်းဝန်ကြီးချု ပဲခုလိုဆန္ဒပြမှုတွေလုပ်ခဲ့တာပါကိုဗစ်ကာကွယ်ဆေးကိုအချိန်ကြီးလုံလုံလောက်လောက်ထိုးမပေးနိုင်တဲ့အတွက်သူ့အစိုးရအဖွဲ့ဟာကြေကြေပြန့်ပြန့်အဝေဖန်ခံနေရတာပါဒါပေမဲ့ခုလိုကိုဗစ်ကာကွယ်ဆေးပြဿနာမတိုင်ခင်ကလေးကပရိုက်ဗတ်နှုတ်ထွက်ပေးဖို့ဘယင်စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဒီမိုကရေစီရေလှုပ်ရှားသူတွေကမနစ်ကဆက်ပြီးဆန္ဒပြတောင်းဆိုနေတာပါသူတို့လှုပ်ရှားမှုကမနစ်ကဆန္ဒပြသူ 2,000 လောက်ထိရှိနေတတ်တာဖြစ်ပြီးအခုတော့ဥဆောင်သူတွေအဖမ်းခံရတာ COVID-19 အတွက်ကန့်တတ်တာအပြင်ထိုင်းစစ်တပ်ပအဝင်အုပ်ချုပ်သူတွေကဘရင်စနစ်ကိုအကာအကွယ်ပေးနေတာကြောင့်လှုပ်ရှားမှုအရှိန်လျော့ပါသွားပါတယ
်။အိန္ဒိယနိုင်ငံရဲ့လူဦးရေအထူးထက်ဆုံး Uttar Pradesh ပြည်နယ်မှာတနင်္ဂနွေနေ့ကထောင်ပေါင်းများစွာသောလယ်သမားတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ဒါဟာဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကပြဋ္ဌာန်းထားတဲ့စိုက်ပျိုးရေးဆိုင်ရာဥပဒေရဲ့ဒီ၃ခုကိုပြန်လည်ရုပ်သိမ်းပေးဖို့လာနေချီကြားအခုချိန်ထိတောင်းဆိုဆန္ဒပြပွဲတွေကအကြီးအမားဆုံးဆန္ဒပြပွဲဖြစ်ပါတယ်မူဇာဖာနာဂါမြို့မှာပြုလုပ်တဲ့အဲ့ဒီဆန္ဒပြပွဲကိုဒေသမား၅သိန်းကျော်တက်ရောက်ခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်ဥပဒေသေးအရကုမ္ပဏီကြီးတွေနဲ့ရှင်ပြန်ရမှာလေသမားတွေရဲ့တန်မွေးဝမ်းကြောင်းလုပ်ငန်းပေါင်ပိုကျင်းသွားစေတာကြောင့်အခုလိုဆန္ဒပြနေကြတာဖြစ်ပါတယ်လူဦးရေတန်း240ရှိတဲ့ Uttar Pradesh ပြည်နယ်ဟာစိုက်ပျိုးရေးလုပ်ငန်းအဓိကလုပ်ကင်နေတာပါလူဦးရေတန်း 1,300 ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာလေသမားဥယျာဉ်ကထက်ဝက်ကျော်ရှိပါတယ်စိုက်တိုင်းပြည်ရဲ့စီးပွားရေးလေပတ်မှုပမာဏဒေါ်လာ 2.8 ထရီလီယံရဲ့15ရာခိုင်နှုန်းဟာလေယာကန္တဖြစ်ပါတယ
်ကမ္ဘာကြီးပူနွေးမှုနဲ့အတူပင်လယ်ရေပြင်မြင့်တက်မှုကြောင့်ကံရံဒေတာတွေရေလွှမ်းပြီးလူအများပြားရွှေ့ပြောင်းအခြေချရတဲ့အဖြစ်နဲ့ကြုံရတာကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေရဲ့အရှေ့ပိုင်းစန္ဒဘန်မြို့ဝကျွန်းပေါ်ဒေတာမှာထင်ထင်ရှားရှားတွေ့မြင်နေရပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ကြီးဖြစ်တဲ့ IPCC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာအိန္ဒိယသမုတ်ကြရေပြင်အားတခြားရေပြင်တွေထက်ပိုမြန်မြန်ပူနေနိုင်တယ်လို့သတိပေးပါတယ်။လက်ရှိမှာပင်လယ်ရေမျက်နှာပြင်မြင့်တက်မှုကြောင့်ဒီကံရံဒေတာတွေမှာနေအိမ်တွေပုံမှန်ရေကြီးတဲ့တန်ကိုဒေတာကန်တွေခံနေရတယ်လို့တရားဆိုင်ကင်းတွေမှာစားငံရေးဝင်ပြီးသုံးမရပဲဖြစ်ကုန်တာနဲ့ကြုံရပါတယ်။ဒါပြင်ရာသီဥတုပြောင်းလဲမှုနဲ့ဆက်နွယ်ပြီးကြုံရတဲ့ဆိုက်ကလုန်းမုန်တိုင်းနဲ့ရေကြီးရေလျှံမှုတို့သဘာဝဘေးအန္တရာယ်တွေပါရင်ဆိုင်နေရတာပါ။အိန္ဒိယကမ်းရိုးတန်းလျှောက်ပင်လယ်ရေမျက်နှာပြင်ဟာဆယ်နှစ်တွင်းမှာတစ်လက်မှကျော်ကျော်မြင့်တက်နေတာဖြစ်ပြီးဒါဟာကမ်းဆက်ကနေ6လက်မှခွဲကျော်ကျော်ရေလွှမ်းခံပြီးမြေသားဆုံးရတဲ့သဘောဖြစ်နေတာပါ။
ဂျပန်နိုင်ငံတိုကျိုမှာကျင်းပတဲ့မတန်ဆွမ်းသူများပါရာအိုလံပစ်ပြိုင်ပွဲကိုတော့တနင်္ဂနွေနေ့ကပိတ်ပွဲလုပ်ပြီးအဆုံးသတ်လိုက်ပါပြီ။အခုလိုတိုကျိုအိုလံပစ်ပွဲကျင်းပခွင့်ရရှိကြောင်းလွန်ခဲ့တဲ့၈နှစ်တုန်းကရွေးချယ်ကြေညာခံရတာပါ။73ရက်ကြာကျင်းပခဲ့တဲ့ပါရာအိုလံပစ်ပိတ်ပွဲကိုဂျပန်အမျိုးသားအားကစားရုံကြီးမှရင်သက်ရှူမွေးပွဲကျင်းပခဲ့ပြီးဂျပန်ပြည်ရင်ရဲ့ညီအိရှိမင်းသားအာခီရှိနိုကိုတိုင်တက်ရောက်ခဲ့ပါတယ်။ပုံမှန်တိုကျိုအိုလံပစ်ပွဲကတော့လွန်ခဲ့တဲ့တလတုန်းကပြီးဆုံးသွားခဲ့ပါတယ်။2020မှာကျင်းပဖို့ရတာတဲ့တိုကျိုအိုလံပစ်ပွဲကိုအချိန်ရွှေ့ဆိုင်းခဲ့ရတာပါ။2024 တိုကျိုအိုလံပစ်ပွဲဥတော့ပြင်သစ်နိုင်ငံမှာကျင်းပဖို့ရှိပါတယ်ဗျာ
The voice of America. 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 The voice of နိုင်ငံတကာဆက်ဆံရေးပါမောက်ခခရစ်စတီနာဖင့်စ်ကိုဥကျော်စံသာဆက်သွယ်မိမြန်ထားပါတယ်ရှင
်။ Professor Christina Finks မြန်မာပြည်သူတွေကတော့သူသဖြင့်ဒီမိုကရေစီလူလာတဲ့မြန်မာပြည်သူတွေကတော့တမကြီးဥကျော်မထွန်းကိုပဲမြန်မာနိုင်ငံရဲ့တည်ဝင်ကူးစလဲဖြစ်လာဖို့ယုံကြည်မျှော်လင့်နေကြပါတယ
်။ I think we can't really say yet. I think there's a possibility that the NUG could get the seat but
okay.
there's also
NUG ကိုယ်စလေကကုလသမဂ္ဂထွေထွေညီလာခံမှာနေရာရဖို့အလားအလာရှိတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့ဘယ်ဘက်ကိုမှမပေးဘဲခြံလက်ထားနိုင်တဲ့အလားအလာလည်းရှိနေပါတယ်။အဝေးရောက်အစိုးရကိုယ်စလေတွေကိုကုလသမဂ္ဂမှာနေရာပေးခဲ့တဲ့အစဉ်လာတွေအတိတ်ကရှိခဲ့ပူပါတယ်။1990ပြည့်လွန်နှစ်တွေတုန်းကဟေတီနဲ့ဆီယရာလီယွန်နိုင်ငံတွေရဲ့ကိစ္စမှာဒီလိုလုပ်ခဲ့ပူပါတယ်။ကိုယ်စလေစီစီရေးကော်မတီအနေနဲ့ဆုံးဖြတ်ချက်တစုံတရာမချပဲကိုယ်စလေနေရာတွေကိုကွက်လက်ထားတဲ့ကိစ္စမျိုးလည်းရှိပါတယ်။1990ပြည့်လွန်နှစ်တွေတွင်မှပဲကမ္ဘောဒီးယားနဲ့အာဖဂန်နစ္စတန်ကိစ္စတွေမှာအဲ့ဒီလိုဖြစ်ခဲ့တာပါ
။ဒီလိုကိုယ်စလေရွေးချယ်တဲ့အဆုံးအဖြတ်ဟာ Credential Committee လို့ခေါ်တဲ့ဒီကိုယ်စလေစီစီရေးကော်မတီတစ်ခုရဲ့အဆုံးအဖြတ်ပေါ်မှာမူတည်ရသလား
No, there's also another step.First, the credential committee makes a decision. So, for instance, let's say.
Now, decision ရှိပါသေးတယ်။ပထမဦးဆုံးကတော့ CCY committee ကဆုံးဖြတ်ပါတယ်။စစ်ကောင်စီကိုနေရာပေးမလား။ NUG ကိုနေရာပေးမလားဆိုတာသူတို့ကဆုံးဖြတ်ပါလိမ့်မယ်။အဲ့ဒီနောက်ဒီ committee ရဲ့ဆုံးဖြတ်ချက်ကိုလက်ခံမလား။ညှင်းပယ်မလားဆိုတာကုလအထွေထွေညီလာခံမှာဆုံးဖြတ်နိုင်ခွင့်ရှိပါတယ်။ဒါကြောင့်အမှန်တကယ်အားဖြင့်အဆင့်နှစ်ဆင့်ရှိတယ်လို့ပြောရမှာပါ။
ဒီပထမဆုံးဖြစ်တဲ့စီစီကော်မတီရဲ့အဆုံးဖြတ်ကိစ္စမှာသူပါဖြစ်ဆိုရပါတော့တရုတ်တို့ရုရှားတို့စတဲ့နိုင်ငံတွေကစစ်ကောင်စီနဲ့ပတ်သက်ပြီးသူတို့အကျိုးစီးပွားတွေအများကြီးဆင့်နေတဲ့အတွက်ဒီကောင်စီရဲ့ကုစလေကိုပဲဆက်လက်ပြီးအသိအမှတ်ပြုနိုင်တယ်လို့ဆန့်နေကြသူတွေလည်းရှိပါတယ်ဘယ်လိုသဘောပါလဲ
Well I think there are a number of factors at play it's not just the
အစိုးရတွေဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ရဲ့အကျိုးစီးပွားတစ်ခုတည်းကိုသာကြည့်တာမဟုတ်ပါဘူး။ဒီထက်ပိုပြီးတော့ကြဲကြဲပြန့်ပြန့်ကြည့်ရတဲ့အစဉ်လာရှိပါတယ်။ဥပမာအားဖြင့် NUG ကိုကုလသမဂ္ဂမှနေရာပေးလိုက်မယ်ဆိုရင်နောက်အနာဂတ်မှာဖြစ်လာနိုင်တဲ့အဝေးရောက်အစိုးရတွေရဲ့ပြဿနာမှလည်းဒီလိုအကျက်အတည်းမျိုးပေါ်လာနိုင်တယ်ဆိုတာထည့်သွင်းစဉ်းစားကြရပါတယ
်။ဒီလိုကိစ္စမျိုးမှအဆုံးဖြတ်ပေးဖို့အတွက်နိုင်ငံတကာဥပဒေထဲမှာတိတိကျကျပြတ်ပြတ်သားသားရေးသားဖော်ပြထားတာတွေရှိပါသလား
there's really no firm rule there's a kind of established practice which is that
တိကျခိုင်မာတဲ့ပြဋ္ဌာန်းချက်တော့မရှိပါဘူးလက်တွေ့ကျင့်သုံးနေကြတာမျိုးတွေတော့ရှိပါတယ်အစိုးရတရက်တည်းနယ်မြေကိုထိန်းချုပ်နိုင်တယ်မြို့တော်ကိုထိန်းချုပ်နိုင်တယ်ဆိုရင် Credential Committee စီစီရေးကော်မတီကရောအထွေထွေညီလာခံကပါအတိအမှတ်ပြုပါတယ်အခိုင်အမာရေးထားတာတော့မဟုတ်ပါဘူး။ဒါကစံတက်မှတ်ချက်ပါ။ဘာကြောင့်လဲဆိုရင်အစိုးရရဲ့အနေနဲ့နိုင်ငံတကာအတိုင်းဝိုင်းမှာတည်ငြိမ်မှုရှိစေခြင်းလို့ဖြစ်ပါတယ်။ဒါ့ပေမဲ့လည်းကျမအရင်ပြောခဲ့သလိုပဲချွင်းချက်တည်းလည်းရှိပါတယ်။ဘလို့လဲဆိုတော့နယ်မြေနဲ့နိုင်ငံမျိုးတော်ကိုထိန်းချုပ်နိုင်တယ်ဆိုပေမဲ့အာဏာသိမ်းတက်လာတဲ့တချို့အစိုးရဟေတီနဲ့ဆီယရာလီယွန်နိုင်ငံတွေရဲ့ကိစ္စမှာတော့အတိအမှတ်မပြုတ်ခဲ့ကြပါဘူး
။နောက်ဆုံးပြောမယ်ဆိုရင်ဒီကိစ္စမှာယဒီပြအဖြစ်မရှိသေးဘူးဆိုတဲ့သဘောပဲလားခရစ်စတီနာ
That's right there's no answer yet but I think that you know
ဟုတ်ပါတယ်တိကျတဲ့အဖြစ်မရှိသေးပါဘူးဖြစ်နိုင်တာအခြေအနေ၃ခုရှိပါတယ် NUG ကိုရွေးကောင်းရွေးပါလိမ့်မယ်စစ်ကောင်စီကိုရွေးကောင်းရွေးပါလိမ့်မယ်အခုလောလောဆယ်မှာဘသူကိုမှမရွေးဘဲထားတဲ့ကုလသမဂ္ဂအဖွဲ့တချို့လည်းရှိနေပါတယ်ဒါကြောင့်အများဆုံးဖြစ်နိုင်ခြေရှိတာကဘဲကိုယ်စလဲကိုမှမရွေးဘဲထားနိုင်ပါတယ်
ကျောဆန်းသားပါရှင်မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကြီးစိုးတဲ့အာဏာသိမ်းမှုအဆုံးမတန်မချင်းအထူးသဖြင့်လူငယ်တွေရဲ့အနာဂတ်ပျောက်ဆုံးနေဦးမှာဖြစ်တယ်လို့မကြသေးခင်ကနယ်သာလန်နိုင်ငံကိုရောက်ပြီးခေလွန်ခွင့်တောင်းခံထားတဲ့မအီနီတာမောင်ကပြောပါတယ်တရုတ်နိုင်ငံကွမ်ဂျိုစစ်တပ်ကတူကနေကြောင်းပြီးခဲ့တဲ့ဒေါက်တာအီနီတာမောင်ကဗီအိုအေက
ကံပါရှင
်။နိုင်ဤနီတာမောင်ကဒီနယ်သာလန်နိုင်ငံမှာနိုင်ငံရေးခုလုံမှုဟိုရောက်ဖြစ်လာတဲ့အကြောင်းကိုအရင်ရှင်းပြပါလားခင်ဗျ။
ဟုတ်ကဲ့ရှင်ညီမတရုတ်မှာ2014ဆက်ပြီးတော့ကျောင်းတက်နေရပါတော့။ဟောညီမ2020မှာပွဲရပြီးတော့အိမ်ပြန်ဖို့လုပ်တဲ့အချိန်မှာပေါ့နော်။ကိုဗစ်ကြောင့်မလို့ပြန်လို့မရဘူး။အဲ့ဒီနောက်ပိုင်းနောက်2021ဖေဖော်ဝါရီလပိုင်းရောက်လာပြီပေါ့နော်။အဲ့ဒီမှာစစ်တပ်အာဏာသိမ်းပြီးတော့နောက်ပိုင်းမှာစကြတဲ့အခါကစပြီးတော့ညီမကိုယ့်ရဲ့ကိုပိုင် Facebook ပေါ်မှာစပြီးတော့သူတို့ဘလို့တွေတိမ့်ပြီးတော့နောက်သူတို့ရဲ့ရက်ဆက်မှုတွေပေါ့နော်နောက်တစ်ဖြည်းဖြည်းနဲ့ပြည်သူတွေအပေါ်မှာဆန္ဒပြတဲ့လူအပေါ်မှာတုံ့ပြန်မှုတွေကိုတစ်ခုပြီးတစ်ခုညီမတက်နိုင်တဲ့လောက် share တာပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုကတရုတ်မှာဆိုတော့ကိုတိုင်လမ်းပေါ်ထွက်ပြီးတော့ဆန္ဒမပြနိုင်တဲ့အတွက်ကိုတက်နိုင်သမျှ information လေးတွေ share ပေးတာပေါ့နော်အဲ့ဒီနောက်ပိုင်းညီမတွေယတနာဆိုလဲသူကအခု905နဲ့ပုံမှန်အထောက်ခံရပြီးတော့အခုရှောင်နေရပါတော့เนาะအကယ်၍သူ့ကိုလာဖမ်းတဲ့အခါကျလို့ရှင်သူ့ကိုမတွေ့တဲ့အခါကျရင်မိသားစုတွေအနှိမ့်ဆက်ခံရတာပေါ့เนาะအဲ့ဒီအခါကျတော့အခုညီမတို့မိသားစုတွေလည်းတကွဲတပြားနဲ့အဲ့ဒါကြောင့်မို့ညီမပြန်လို့ဘလို့မှပြန်လို့မရတော့ဘူးပေါ့เนาะလေရင်လည်းမရှိဘူးအကယ်၍ရှိခဲ့ရင်တောင်မှလေစိတ်မှညီမကိုဘလို့တွေဆက်ဆံမလဲညီမကိုခေါ်ပြီးတော့အဲ့လိုမျိုးနှိမ့်ဆက်ဖို့ကများနေတဲ့အတွက်ကြောင့်မလို့တည်သွားတာပဲဖြစ်ဖြစ်တောင်းမို့တခြားနိုင်ငံတနိုင်ငံမှာတွားခိုးလုံနေတာပဲဖြစ်ဖြစ်ပို့ကောင်းတာပေါ့နော်အာဒါပေမဲ့လည်းဘာမှရွေးချယ်စရာမရှိတဲ့အတွက်ကြောင့်ဒီလိုပဲလာလိုက်ရတော့ပါရှင
်ညီမအီနီတာမောင်ရဲ့ညီမမယရနာဒီ905ကကြီးနဲ့ဟိုဖန်ဝရန်ထုတ်ခံလာတာကဘာကြောက်ပါလဲ
ဟုတ်ကဲ့သူဟာဆိုရင်လည်းညီမလိုပဲပေါ့နော်အချက်အလက်တွေအကုန်လုံးကိုရှယ်ပါတယ်ဖြစ်နိုင်ညသူကတော်တော်များများလေးရှယ်ပါတယ်သူမှအငယ်ချင်းတွေလည်းအများကြီးရှိပါရှင့်အဲ့ဒီမှာဖန်ဝရန်ထုတ်ခံလူတွေအများကြီးပေါ့နော်အစိုးရတွေနာမည်ကြီးကြီးမကြီးကြီးအဲ့လို activist မှန်တဲ့မြောက်ကိုအဲ့လိုမျိုးထုတ်တာပေါ့နော
်အဲ့တော့ဒီတရုတ်နိုင်ငံမှာကြောင်းပြီးသွားပြီဆိုပေမဲ့တရုတ်နိုင်ငံမှာဆက်ပြီးတော့နေမယ်ဆိုရင်ရောမဖြစ်နိုင်ဘူးလားတရုတ်အစိုးရကဟိုဗီဇာထုတ်ပေးပြီးတော့ကူညီဆောက်ရှောက်ပေးတာမျိုးရောမရှိနိုင်ဘူးလားခင်ဗျ
ဟုတ်တရုတ်နိုင်ငံမှာခိုလုံခွင့်ရှောက်ဖို့ကလုံးဝလုံးဝမဖြစ်နိုင်ပါဘူးရှင်။ဘာလို့လဲဆိုတော့အကယ်၍တရုတ်လူမျိုးတယောက်နဲ့လက်ထပ်ယူပြီးတော့နေမယ်ဆိုလို့ရှိရင်တော့မှသူတို့ကဗီဇာကိုခဏပဲ9နှစ်လောက်ပဲအဲ့လိုမျိုးပေးရပါတော့။အကယ်၍အဲ့ဒီလူနဲ့ကိုကပြဿနာဖြစ်ပြီးတော့ကွဲကွာသွားခဲ့မယ်ဆိုရင်ထပ်ပြီးတော့နေလို့မရတော့ဘူးရှင်။အဲ့ဒါကြောင့်မလို့ညီမအနေနဲ့ခိုလုံခွင့်ကိုဘလို့မှရှောက်ဖို့မပေးဘူးရှင်။အကယ်၍ကျောင်းတက်နေတဲ့ဗီဇာပဲရှိမယ်အဲ့ဒီဗီဇာကုန်လို့ရှိရင်အဲ့ဒီနိုင်ငံကနေထွက်သွားမယ်မထွက်သွားလို့ရှိရင် fine ကောင်းမယ်အဲ့လိုမျိုးနောက်ဆက်တွဲအများကြီးတွေစိုးကြိုးတွေအများကြီးရှိပါရှင့
်ဘာဖြစ်လို့နေတလန်နိုင်ငံကိုရွေးချယ်ပြီးထွက်ရတာပါလဲ
ညီမအင်တာနက်မှာဖာကာရပေါ့နော်နေတလန်နိုင်ငံကအခုအချိန်မှာတခြားနိုင်ငံတွေထက်လူမှုရေးအခွင့်အရေးကိုပို့ပြီးတော့ဦးစားပေးရပြီးတော့နောက်အဲ့လိုမျိုးဒုက္ခတဲ့ရောက်တဲ့အခါမှာလဲကောင်းကောင်းမွန်မွန်ဆက်ဆံတာပေါ့နော်တက်နိုင်တဲ့လောက်ဖြည့်ဆည်းပေးတယ်နောက်ပြီးတော့ဒီမှာလူမျိုးဘာသာခွဲခြားတာလည်းမရှိဘူးပေါ့နော်မြန်မာနိုင်ငံမှာဆိုရင်သိရတဲ့အတိုင်းနဲ့မြန်မာကမွတ်စလင်အစ္စလာမ်ပေါ့နော်အစ္စလာမ်ဆိုလို့ရှိရင်သူတို့အနည်းငယ်နှိမ်ချပြီးတော့ဆက်ဆံတာတို့နောက်အဲ့လိုမျိုးဘာမှအပြစ်မလုပ်ဘဲနဲ့တော့အပြစ်ရှာတာတို့မြန်မာအကယ်၍ပြန်သွားခဲ့မှဆိုလို့ရှိရင်သူများထက်အန်ဒီရနှစ်ဆပိုကြီးရပေါ့နော်အဲ့ဒါကြောင့်မလို့မပြန်မဲနဲ့ဒီနိုင်ငံကိုလာပြီးတော့အဆိုင်လမ်းလျှောက်ဖို့စိတ်ဆုံးဖြတ်ချက်ချပြီးတော့ရောက်လာပါရှင့
်အဲ့တော့နေသလန်ကဒီလူမှုဖွံ့ဖြိုးမှုစောင့်ရှောက်ရေးကောင်းတာတို့နော်လူအခွင့်အရေးနဲ့ပတ်သက်လာလို့ရှိရင်အဲကောင်းမွန်တဲ့ဟာလာမှတ်တမ်းတွေရှိတာတို့အဲ့လိုရှိတဲ့အနေအထားမှာကိုက
ဟိုတိထားမှန်သားလာနေအခုရောက်လာတဲ့အချိန်မှာဟုတ်လားဘလို့ကွာချားမှုတွေဘလို့အခက်ခဲတွေနေရင်ဆိုင်ရပါသလဲအမ်ဟုတ်ကဲ့အညီမဒီဟိုရောက်လာတော့လေငွေကနေခေါ်သွားပါတော့အဲ့လိုမျိုးထောင်လိုမျိုးပဲပေါ့နော်ဟိုလုံးဝအပိတ်ကြီးဟိုလုံးဝထွက်လို့မရဘူးပေါ့နော်တကွတကန်းနောက်မှာပဲနေရတယ်အဲတနေ့မှာတနိုင်နှစ်နိုင်လောက်ဟိုအပြင်ခဏထွက်ပြီးတော့အဲ့လိုမျိုးလူတွေနဲ့ပါနေစကားပြောလို့ရပါတော့ အဲ့ဒီမှာညီမအဲ့ဒါဗေမြို့မှာပါလေဟုတ်အဲ့ဒါအမ်စတာဒမ်မှာပါရှင်အမ်စတာဒမ်လေးစိတ်လေးစိတ်နဲ့နီးတဲ့အဲ့လိုမျိုးအထုတ်ခံမှာအဲ့ဒီမှာညီမဆက်ရှိရလောက်ပေါ့နော်နေလိုက်ရတယ်အမ်အမှန်တကယ်ဆိုလို့ရှင်ရက်ဒီထက်နေတာပေါ့နော်ကျွန်တော်လည်းအဲ့ဒီမှာညီမတို့နေရာမကိုဗစ်
ဖရီးစ်လောက်လိုက်တာပေါ့เนาะအဲ့ဒါကြီးအကုန်ရန်တန်ရန်တန်လိုက်တာပေါ့အဲ့ဒါကြောင့်မလို့ညီမပို့ပြီးရက်ကြောက်ပါပေါ့เนาะ16 19ရက်လောက်အဲ့လောက်နေလိုက်ရတယ်အဲ့ဒီနောက်ပိုင်းညီမတို့အမ်စတာဒမ်နဲ့ဝေးတဲ့နေရာမှာ၃နိုင်၄နိုင်လောက်ပြထားနဲ့သွားလို့ရတဲ့နေရာမှာညီမတို့ထားထားပေါ့เนาะအခုအခုအဲ့လိုမျိုးတန်းရားလေးလိုမျိုးမှာနေပါရဲ့ရှင်တယောက်တည်းတော့မဟုတ်တခြားမိသားစုတွေနဲ့
solution like a long share bo in kan jin jin le ya ma ni ya ba le da ba me le a sin pie ba le shin a sin pie ang ni ni ya ba bo no tacha lu le o me ji lo tru wa 6 la atwin ma ni thain khwin pe yin le pe da ma ma ho yin ta ni na ni that pi lo saung wa la le shi de lo byo ba le shin da ba me nyin ma a ni ne ya lo ko wa yi ya che shi ya kwa say down let that be why where lay out you are so good and go a joe my view nine now my the channel and my go down nine the yeah look vision I don't know a cool to a song kind of you know I'm all over me
out
okay the last time I'm less or say I let me see you a little sound you know not your link up here be your you mentioned it you also mama solo
so မြန်မာနိုင်ငံမှာစီးကြောင်းမတက်ဖက်နဲ့ဘာလို့ဟိုတရုတ်နိုင်ငံမှာသွားတက်ဖြစ်တာပါလဲခင်ဗ
ျဟုတ်ကဲ့မြန်မာဆယ်တန်းအောင်တော့ဟာနိုင်ငံစေးမှတ်မမီဘူးပေါ့နော်နောက်တော့အဖေတငယ်ချင်းရဲ့တမီးလေးကတရုတ်နိုင်ငံမှာစီးကြောင်းတက်နေတယ်ပြီးတော့သူတို့ပြောတာကတော့တရုတ်နိုင်ငံမှာဆိုရင်အဲ့လောက်အမှတ်အများကြီးမလို့ပေါ့နော်စီးကြောင်းတက်ခွင့်ရနိုင်တယ်ဆိုပြီးတော့စမ်းလျှောက်ကြည့်ဆိုပြီးတော့မြန်မာလျှောက်ကြည့်လိုက်တော့ဟုတ်အဲ့ကွန်ဂျိုးကစေချောင်းစေချောင်းကလက်ခံပါတယ်အဲဆိုမျိုးပွန်တက်ဖြစ်တာပါရှင
်အဲ့ဒီမှာရောအခြားမြန်မာစေချောင်းသားတွေရှိပါလား
အာမြန်မာတွားတက်တဲ့အချိန်ကစေချောင်းသားမြန်မာဆိုလို့မြန်မာတယောက်ပဲရှိပါတယ်မြန်မာတက်ပြီးတော့နှစ်နှစ်သုံးနှစ်ရောက်တဲ့အခါမှာမြန်မာတယောက်နှစ်ယောက်ထပ်ရပါတယ်ရှင
်ဟိုဒီနေရာမှာဟောနော်တရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တခုသိချင်တာကဒီတရုတ်အစိုးရဆိုလို့ရှိရင်လက်ရှိအနာတင်လာတဲ့စစ်ကောင်စီနဲ့သူတို့ဆက်ဆံရေးအတော်လေးကိုပြေလည်တာပြီးတော့နိုင်ငံတကာမျက်နှာစာမှာအကာအကွယ်ပေးနေတာကြီးလည်းကျွန်တော်တွေ့ရပါတယ်။အဲ့ခါကျတော့ဒီအနာသိန်းတဲ့ကိစ္စကိုဒီတာမန်တရုတ်ပြည်သူတွေတရုတ်ကျောင်းသူကျောင်းသားတွေကဘလို့အမြင်ရှိကြတယ်လဲဘလို့သဘောထားရှိတာကိုတွေ့ခဲ့ရပါတယ
်။ဟုတ်အနာသိန်းကလည်းပတ်သက်ပြီးတော့သူတို့မြန်မာတည်းရဲ့လူတွေကနိုင်ငံရေးမသိလို့လားတိတ်ပြီးတော့မဖတ်လို့လားမသိဘူးပေါ့နော်အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဘာမှတိတ်ပြီးတော့မပြောဘူးသူတို့သိတာကဗမာနိုင်ငံမှာစစ်အာဏာသိမ်းထားရယ်ဆိုပြီးတော့ပဲသိရပါတော့နော်သူတို့ရဲ့အစိုးရဗမာနိုင်ငံကိုအဲ့လိုမျိုးလက်နက်အားနဲ့ရောနောက်တက်ကနိုလော်ဂျီဘိုင်းနဲ့ရောအလုံးကူညီပေးနေတာသူတို့သိမ်းမသိဘူးရှင်ဟုတ်ညီမတို့ကလည်းကြောင်းထဲမှာဆိုတော့လေသူတို့သိမ်းနဲ့ပတ်သက်တာပဲဖတ်တာများတယ်အဲ့လိုမျိုးနိုင်ငံရေးနဲ့ဆိုတော့သိမ်းမသိဘူးရှင်ဟုတ်
ညီမတိတဲ့အတိုင်းပဲဒီနိုင်ငံတစ်ခုမှာဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်ကဟိုလူငယ်ဓုရဲ့အင်အားပေါ်မှာမိကူအားထားရပါတယ်ဆိုတော့မြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းလိုက်တဲ့ဟာစစ်ကောင်စီကနေပြီးတော့ညီမတို့လိုလူငယ်ဓုအပေါ်မှာဘလောက်ထိဟိုအလေးထားမှုဆက်ဆံမှုရှိတာကိုမြင်မိပါတယ်
ဟုတ်ကဲ့သူတို့ကလူငယ်တွေအပေါ်တော်တော်လေးကိုသက်သွန်ရုံရှာပြီးတော့မုံတီးပြီးတော့ရန်သူလိုအပေါ်သဘောထားရလို့မြင်ပါရဲ့ရှင်။ဘာဖြစ်လို့လဲဆိုတော့လူငယ်တွေကပညာတက်ပြီးတော့သူတို့ပုံကံမှာစိုးရတာပေါ့နော်။အဲ့လိုမျိုးပညာနဲ့ပဲဖြစ်ဖြစ်လက်နက်နဲ့ပဲဖြစ်ဖြစ်အဲ့လိုမျိုးသူတို့ပုံကံမှာအရန်စိုးရတဲ့အတွက်ကြောင့်လူငယ်တွေကိုသူတို့ကြောက်တယ်။ကြောက်ပြီးတော့အဲ့လိုမျိုးရန်သူအနေနဲ့ဆက်ဆံပြီးတော့ရရဆက်ဆက်ကိုတတ်ပါရဲ့။အ
အဲ့လိုမျိုးဆန္ဒပြတဲ့အထဲမှာလဲယောက်ျားမိန်းမမခွဲခြားပဲနဲ့အဲလူငယ်တွေအများကြီးအသက်ခံရတာမသေးသေးမဲ့သေးသွားရတာတွေအများကြီးရရှိပါတယ်ရှင်တော်တော်လူငယ်တွေတော်တော်မုန်းပါတယ်ဟုတ်ကဲ့အခုဆိုလို့ရှိရင်စစ်တပ်ကအာဏာသိမ်းတာကခုနလကျော်လာပါပြီခင်ဗျအဲ့ခါကျတော့ညီမတို့လူငယ်တွေမျှော်မှန်းတာတဲ့အပြောင်းအလဲတစ်ခုကမကြခင်ရှေ့အနာဂတ်မှာဘယ်လိုမျိုးမျှော်လင့်ချက်ထားပါလဲ
ညီမစိတ်ထဲရတကယ်ခံစားရတာပြောရမယ်ဆိုလို့ရှင်တော့လူငယ်တွေရတကယ်ကိုတော်ပြီးတော့တကယ်ကိုတော်လှန်နေကြပါတယ်သူတို့အဖက်ဖက်ကပေါ့နော်လမ်းပေါ်ထွက်တဲ့လူငယ်ရလည်းထွက်ဟိုအင်တာနက်ကနေရှယ်လို့ရရလို့ကလည်းရှယ်သူတို့လုံနိုင်တဲ့ကန်တာဘောင်းဆောင်ကနေပါဝင်ပြီးတော့လုံနေတဲ့အတွက်ကြောင့်မလို့ညီမကတော့တင်းနေမှာပေါ့နော်ဒီနိုင်ငံသားတွေအားလုံးဒုက္ခပေးပြီးနှစ်80ကျော်ကျော်
ဒုက္ခပေးတဲ့သူတို့အမြင့်ပြချေမုန်းနိုင်မယ်လို့တော့ယုံကြည်ချက်တော့ထားပါပေါ့စစ်ကောင်းဆောင်နဲ့သူတို့ရဲ့စင်မျိုးတစ်တိုက်ပေါ့နော်အဲ့လိုမျိုးအာမတိန်နဲ့လူရဲ့အားလုံးညီမတို့တနည်းချေမုန်းနိုင်မယ်လို့ယုံကြည်ပါတယ်ညီမတို့အားလုံးကြိုးစားနေရပေါ့နော်အဲ့ဒီကြောင့်မလို့အမြန်ဆုံးသူတို့အရှုံးပေးပြီးတော့ညီမတို့နိုင်ငံပြန်ပြီးတော့ပြန်လဲကောင်းမွန်ထူထောင်လိုက်နာမယ်လို့ယုံကြည်ပါတယ် တဲ့ NUG ဂျာကာလာအစိုးရတက်လဲပေါ်ပေါက်နေတာပေါ့နော်ဒီ NUG အစိုးရရဲ့လက်ရှိလှုပ်ဆောင်ချက်တွေပေါ်မှာရောဘယ်လိုမြင်မိပါလဲအားရမှုရှိပါလား
သူတို့ကတက်နိုင်တည်းများညီမဖတ်ရတဲ့လောက်တော့တက်နိုင်တည်းများတော့လုံနေတာပါပဲဒါပေမဲ့အားရမှုရှိလားဆိုတော့အားမရပါဘူးရှင်ဘာလို့လဲဆိုတော့ကိုဗစ်ပဲဖြစ်ဖြစ်နောက်စီးပွားရေးပဲဖြစ်ဖြစ်အခုလူတွေကဘယ်လိုပြောမလဲဆိုတော့အခုပညာရေးလည်းမရှိဘူးစီးပွားရေးအလုပ်အကိုင်လည်းအကုန်ခက်ခဲနေရပေါ့နော်သူတို့စူးစမ်းပြီးမှဘာလို့မှထိထိရောက်ရောက်မဖြေရှင်းနိုင်တဲ့အတွက်ကြောင့်မလို့အားမရပါရှင်အခုငွေကြေးဖောင်းပွားမှုတွေရောအဲ့လိုမျိုးကိုဗစ်နဲ့မတည်တည်မဲ့တရားရဲလူတွေအများကြီးပဲ
အဲ့ဒါကဟိုလက်ရှိတကယ်တိုင်းပြည်ကိုတာဝန်ယူပြီးတော့ထိန်းထားတဲ့စစ်ကောင်စီဘက်မှပို့ပြီးတော့တာဝန်မရှိဘူးလား
ဟုတ်ကဲ့ရှင်သူတို့ကြောင့်မလို့ပေါ့ရှင်ဟုတ်အမင်းအောင်လိုက်နဲ့သူရဲ့အပေါင်းပါလေးပေါ့နော်အဓိကတော့သူတို့ပဲပေါ့နော်သူတို့ကြောင့်မလို့နိုင်ငံကအခုချွတ်ချွတ်ချုံပြီးတော့ဘာမှမရှိတော့ပေါ့နော်သူတို့ကြောင့်မလို့လူငယ်တွေအခုရီမန်းချက်ပြောက်အနာကပြောက်မတည်တည်မဲ့တရားရဲလူတွေအများကြီးမှအများကြီးပဲတော်တော်လေးကိုစိတ်မကောင်းခရပေါ့နော်ညီမကထွက်လာနိုင်ခဲ့ပြီမဲ့သူတို့ညီမနိုင်ငံမှာနေခဲ့ရတဲ့လူတွေအားလုံးတွေးမတော်တားမဆက်ပြီမဲ့တကယ်ကိုနေတိုင်းညီမတရင်နေကြပြီးတော့စိတ်မကောင်းဖြစ်ရပါတော့เนาะညီမဆူတောင်းပေးပြောင်းအောင်လွယ်ပြီးတော့လည်းဘာမှမတတ်နိုင်တဲ့အတွက်ကြောင့်မလို့တော်တော်လေးစိတ်မကောင်းဖြစ်ရပါရှင
်ဟုတ်ကဲ့အခုလိုမျိုး VOA ကိုမေးမြန်းခွင့်ပေးတဲ့အတွက်မန်းဤနီတာမောင်ကျေးဇူးတင်ပါတယ်ခင်ဗျအ
ော်ဟုတ်ကဲ့ပါရှင်ကျေးဇူးပါတယ
ညဝင်းအောင်စီစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်မြမရေးဆွေးနွေးခန်းအစီအစဉ်ပါရှင်။ BOE မြမပိုင်းအစီအစဉ်ရဲ့တင်းတင်းလာနေမိနစ်ခင်ထုတ်လွှင့်ချက်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ BOE American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျိုးရူဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေး။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါသေး847 3748. info ဖြစ်ပါလေ။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါလေ။စလုံးပေါင်းက voabamese channel ဖြစ်ပါလေ။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ v voaamies.com/voamericanthan.com/voamericanthan.com/voamericanthan.com/voamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanthan.com/voaamericanth
ကိလိုဟတ်စတင်းနှစ်တက်တက်၃ညလိုင်းတိုမီတာ၄၀ကိလိုဟတ်ခွန်၄တက်၃ညလိုင်းတိုမီတာ၅၀တက်ကိလိုဟတ်၅၈ခွန်၅ဒုကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာဆိုင်ရာသတင်းတချို့ကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မြန်မာပြည်ကပေးစာအစီအစဉ်ကိုလည်းနှားဆင်ချရမှာဖြစ်ပါတယ်ဒီထဲကမှအခုအရင်ဆုံးတော့နိုင်ငံတကာမီဒီယာတွေမှာဖ
ောင်မတွေကိုမူရင်းအပေါ်မပြတ်ကောင်းနှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစ်ကျမအင်ဂျင်နိုင်ပ
ါမြန်မာစစ်တပ်ကနေစွန့်ခွာထွက်ပြေးသူများတိတိတတ်တာမြင့်တက်လာနေခြင်းဆိုတဲ့ကောင်းစဉ်နဲ့အိန္ဒိယအခြေဆိုင် IBG News သတင်းအွန်လိုင်းမှာရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါအခုဆိုရင် February 1ရက်နေ့ဆီယနာတိမ်မှုကိုစန့်ကျင်နေအာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပူပေါင်းပါဝင်လာတဲ့စစ်သားနဲ့ရဲတပ်ဖွဲ့ဝင်ပေါင်း 2,000 ကျော်ထိရှိလာပြီဖြစ်ကြောင်းအစချီရေးထားပါတယ်ဒီထက်မကလည်းရဲနဲ့စစ်တပ်ဖွဲ့ဝင်တွေပိုးပြီးထွက်လာဖို့ရှိတယ်လို့လည်းအိန္ဒိယမြန်မာနယ်စပ်မီဇိုရမ်မှာခိုးလုံနေတဲ့ CDM ဦးဆောင်လှုပ်ရှားသူတဦးက INS သတင်းဌာနကိုပြောကြားခဲ့တယ်လို့ဆိုပါတယ်မိသားစုတွေအပေါ်ထိခိုက်မှုတွေရှိမှာကိုစိုးရိမ်ရတဲ့အတွက်အမည်မဖော်လိုတဲ့ CDM တက်မတော်အရာရှိတဦးပြောပြချက်အရာတက်မတော်ထိပ်ပိုင်းမှာပါအကွဲကြောင်းတွေတိတိတသားထင်ရှားစွာဖြစ်ပေါ်နေတယ်လို့ဆိုပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့ရဲ့ကိုကြိုးရည်မှန်းချက်အတွက်စစ်တပ်ကိုအခက်အခဲအကြက်တဲရောက်အောင်ဆွဲချခဲ့တယ်လို့ဗိုလ်ချုပ်တချို့ကခံစားနေရတယ်လို့သူကတစ်ဆက်တည်းပြောပြခဲ့ပါတယ်အငြိမ်းစားလဲမယူနောက်အခြားသူတွေကိုလည်းထဆုံးရောက်အောင်လဲခွင့်မပြုတဲ့စစ်ဗိုလ်ချုပ်လိုမျိုးကိုရာဓုအဆင့်လိုက်ရှိနေတဲ့စစ်တပ်အရာရှိတွေကမလိုလားကြဘူးလို့ဆိုပါတယ်အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာဏာသိမ်းမှုကြောင့်စီးပွားရေးလုပ်ငန်းတွေဆုံးရှုံးပျက်စီးမှာကိုစိုးရိမ်မကင်းဖြစ်နေတဲ့ဗိုလ်ချုပ်တွေတိုးလာနေတယ်လို့ဆိုပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတမနာဖြစ်ချိန်ခဲ့ပြီး NLD ကောင်းဆောင်ဒေါက်ဆန်းစုကြည်ကဒါကိုညှင်းပယ်လိုက်ချိန်မှာအာဏာသိမ်းဖို့အဘိတ်ပေးခဲ့တာဖြစ်တယ်ဆိုတာဗိုလ်ချုပ်တွေကသိကြတယ်လို့ဆိုပါတယ်ဒီမိုကရေစီအပြောင်းလဲမှာစစ်တပ်အနေနဲ့အထိခိုက်မရှိတိတ်ခါရှိတဲ့အစ်စ်နေရာမျိုးသူတို့ကလူလာကြပေမဲ့ဒါကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရည်လျူရှုခဲ့တယ်လို့မြင်ကြောင်းစီဒီအမ်မှာပါဝင်နေတဲ့စစ်တပ်အရာရှိတဦးကပြောပြခဲ့ပါတယ်စစ်သားဦးရေ3သိန်းရှိတယ်ဆိုတော့မြန်မာစစ်တပ်မှာအခုလိုစွန့်ခွာထွက်ပြေးလာကြသူအရေအတွက်2000ကျော်လောက်ပဲရှိတယ်ဆိုပေမဲ့ဒီအရေအတွက်မျိုးတက်မတော်သမိုင်းမှာတစ်ခါမှမရှိခဲ့ဘူးလို့ဆိုပါရယ် CDM အာနာဖီဆိုင်လှုပ်ရှားမှုမှာပါဝင်ကြသူတွေတဲ့စစ်သားအဆင့်ကစပြီးတက်ကြက်ဗိုလ်ကြီးကနေဗိုလ်မှူးအဆင့်ထိပါဝင်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်ဆက်လက်တင်ပြမှာကကျင်းညာမထားတဲ့မြန်မာခီးစဉ်တရုတ်အထူးတန်တမန်အဆုံးသတ်ဆိုတဲ့ကောင်းစဉ်နဲ့ဒီဒီပလိုမတ်သတင်းအွန်လိုင်းမှာဆက်ပစတင်းစတင်ဂျီယိုရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဆန်ဂိုရှန်ရဲ့တိတ်တဆိတ်သွားခဲ့တဲ့ခီးဟာမြန်မာအပေါ်တရုတ်ရဲ့ဆက်ဆံရေးပုံမှန်အတိုင်းပြန်ပြီးလဲပတ်နေတယ်ဆိုတာပြသနေတာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒီသတင်းပတ်အစောပိုင်းကမြန်မာနိုင်ငံဆိုင်ရာတရုတ်အထူးတန်တမန်တဦးဟာကျော်တင်ကြေညာခြင်းမရှိဘဲမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တယ်လို့မြန်မာအနာဂတ်နိုင်ငံရေးလမ်းကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်တရုတ်အစိုးရရဲ့အာရှရေးရာအထူးတန်တမန်ဆန်ဂိုရှန်ဟာမြန်မာနိုင်ငံကိုဩဂုတ်လ21ရက်နေ့ကနေ28ရက်နေ့ထိလာရောက်ခဲ့တာဖြစ်ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အခြားထိပ်တန်းစစ်ကောင်းဆောင်တွေကိုလည်းတွေ့ဆုံခဲ့တယ်လို့ဩဂုတ်လ31ရက်နေ့ထုတ်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့အခင်းအကျင်းနဲ့ COVID-19 တိုက်ဖျက်ရေးတရုတ်မြန်မာပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့နှစ်နိုင်ငံအမြင်ချင်းဖလှယ်ခဲ့ကြတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဘင်းကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တယ်လို့ဆိုပါတယ်။ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
လနောက်ပိုင်းမှာနိုင်ငံတော်အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌလိုရည်ညွှန်းသုံးနှုန်းခဲ့တယ်လို့ဂျွန်လမှာတော့မြန်မာကောင်ဆောင်ဆိုပြီးစတင်ရည်ညွှန်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလမှာပဲစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကိုချုပ်ကီးမှာကျင်းပတဲ့တရုတ်အာဆီယံနိုင်ငံသားရေးဝန်ကြီးများအထူးစည်းဝေးကိုဖိတ်ကြားခဲ့တာပါ။အခုတရုတ်အထူးတန်တမန်ရဲ့ခီးစင်ဟာမြန်မာနိုင်ငံမှာအချိန်ကြာမြင့်စွာကတည်းကရှိနေတဲ့တရုတ်ရဲ့မဟာဗျူဟာမြောက်အကျိုးစီးပွားကိုတိုးချဲ့ဖို့စစ်ကောင်စီနဲ့တန်တမန်ရေးရာဆေးဆက်ဆွေးနွေးမှုတွေကိုအချိန်မြင့်လိုက်တာဖြစ်တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကကမ္ဘာတဝန်းမှာရှိတဲ့ဒီမိုကရေစီနဲ့အရက်ဖက်အဖွဲ့အစည်းတွေအတွက်ဒီနှစ်နွေရာသီဟာဆိုးရွားလှကြောင်းနဲ့ဒါကိုပြန်လှည့်ဖို့အချိန်တန်ပြီဆိုတဲ့ကောင်းစဉ်နဲ့ဒီဝါရှင်တန်ပို့စ်သတင်းစာမှာအက်ဒီတာဘုတ်အဖွဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီနှစ်နွေရာသီအတွက်အဆိုးရွားဆုံးသတင်းကတော့အာဖဂန်နစ္စတန်နိုင်ငံမှာအစိုးရဝါဒီလှုပ်ရှားမှုတွေရဲ့အောင်းမွဲပဲဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာတဝန်းလုံးမှာဆိုရင်လည်းသတင်းမီဒီယာတွေတက်မကတွေနိုင်ငံရေးပါတီတွေလူထုလှုပ်ရှားမှုတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေကိုအာဏာရှင်တွေကအင်အားသုံးဖိနှိပ်ခဲ့ပါတယ်။လွတ်လပ်ခွင့်တွေဆုံးရှုံးခဲ့ရတဲ့နွေရာသီအဖြစ်ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲအပြီးမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဒေါက်အောင်ဆန်းစုကြည်ကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်။ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်အစိုးရဖြစ်နေတဲ့ကာလတုန်းကသူ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေစိတ်ပြက်ခဲ့ရတာတွေရှိခဲ့ပေမဲ့သူ့ရဲ့ပါတီကိုလူထုကရွေးချယ်ခဲ့တယ်ဆိုတာကိုတော့မေးခွန်းထုတ်ဆရာတော်မလိုဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအခုချိန်မှာစစ်ကောင်စီဟာပါတီဝင်တွေကိုအကြမ်းဖက်ဖမ်းဆီးနေတယ်လို့အပြင်းထန်ဖိနှိပ်နေပြီးဒေါက်အောင်ဆန်းစုကြည်ကိုလည်းဖမ်းဆီးထားပါတယ်။ဟောင်ကောင်မှာဆိုရင်လည်းတရုတ်ကအကြီးအကျယ်ဖိနှိပ်နေတာတွေကိုစောင်းမားမှအချက်လက်တွေနဲ့တကွဖော်ပြထားပါတယ်။အခုလာမယ့်ဒီဇင်ဘာလမှာကျင်းပမယ့်သမ္မတဘိုင်ဒန်ရဲ့ဒီမိုကရေစီထိပ်သီးညီလာခံအတွက်အရေးပေါ်ပန်းနိုင်ကတော့လက်ရှိသွားနေတဲ့လမ်းကြောင်းကိုပြောင်းပြန်လှည့်ဖို့လက်တွေ့ကြတဲ့အရေးယူမှုတွေကိုဖော်ဆောင်ဖို့နဲ့အာဏာရှင်တွေကိုရှေ့တန်းကနေရဲရဲဝံ့ဝံ့တိုက်နေသူတွေကိုအားပေးကူညီဖို့ဖြစ်တယ်လို့ဆောင်းမမှာဖော်ပြထားပါတယ်ရှင်။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အတွေ့အထိကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ
်။မိုက်အင်ဂျင်နိုင်ကောက်နှုတ်တင်ပြပေးခဲ့တာပါရှင်။အခုကတော့မိုက်အေးသန္တာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာသတင်းပတ်စင်ကဏ္ဍကိုနားဆင်ကြပါရှင်။
ဘေးဆဲကင်းရှင်ပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရစီမရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေဗီဒီယို Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမေတ္တာတိလက်ဆောင်မြန်မာသချင်းလေးတို့နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။အခုတော့အရင်ကျွန်မတို့စီကို Messenger ကနေပြီးရေးလာတဲ့သောရရှင်တွေစာတွေဖော်ပြပေးသွားခြင်းပါတယ်။ကိုမင်းမင်းဆိုတဲ့သောရရှင်ကတော့ VOA 102 100သားများခင်ဗျာ။တရင်အမှန်ကန်တင်ပြလို့မကွေးမျိုးသူမျိုးသား၊နေသူနေသားတွေအားလုံးဝမ်းသာစွာဖြင့်နေ့စဉ်ဖန်ယူနာစဉ်နေရရှိပါတယ်။ဖီမီသားစုကိုကျေးဇူးတင်ပါတယ်။ဟုတ်ကဲ့။နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။တင်ညွှန်းဆိုတဲ့တော်ဆင်ကလည်းမင်္ဂလာပါဖီရီဝိုင်းတော်သားများတဲ့။ဖီရီကိုစာလေးတစ်စောင်ပို့ချင်လို့ရနိုင်မလားလို့မေးလာပါတယ်။ဟုတ်ကဲ့ပါ။အခုလိုမျိုးစာရေးပြီးမေးလာတဲ့နေရာကနေပြီးတော့ကျမတို့စီစာရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်းကျမတို့ရဲ့ email address bambi@viewingnews.com ကို email ရေးပို့နိုင်ပါတယ်နော်။အခုလိုဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ဖီယိုနေ့စဉ်နားဆင်နေပါတယ်အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးနေပါတယ်ကိုကျော်ကျော်သိန်းဒေါက်ခင်မျိုးတက်မေယေသနာကျော်အားလုံးကိုအားပေးပါတယ်ရေဒီယိုကနေနားဆင်တာပါလို့ရေးလာတဲ့သောရရှင်တယောက်ကတော့
မင်္ဂလာပါ VOA VOA ကိုနေ့စဉ်နားဆင်နေပါတယ်အကြံပြုစရာမရှိတော့အောင်ကောင်းပါတယ်တခါတလေမှာရေဒီယိုလိုင်းလေးကြည်လင်ပြတ်သားမှုမရှိပါဘူး VOA ကိုနားထောင်ရတာဘုသူတရပါတယ်ဒီထက်မကအောင်မြင်ပါစီနောက်ပြီးလူလူမိတ်ဆွေရုပ်တံကိုလည်းအားတဲ့အချိန်ကြည့်ပြပါတယ်ကျေးဇူးပါ VOA
ဟုတ်ကဲ့ပါဒီသောရရှင်ကလူလူမိတ်ဆွေရုပ်တံကိုလည်းကြည့်ရှုအားပေးတဲ့သောရရှင်ဖြစ်ပါတယ်ဟုတ်ကဲ့ပါလူလူမိတ်ဆွေရုပ်တံလိုက်ပါရှင်တော့ကျွန်တော်တို့ရေဒီယိုအစီအစဉ်တွေကရုပ်မြင်သံကြားအစီအစဉ်တွေကအားလုံးကိုတပေါင်းတစည်းနဲ့ထုတ်လွှင့်ပေးနေပါတယ်နော်အခုလိုမျိုးဖန်ယူနာဆရာအဆင်ပြေတယ်လို့ကြားရတာဝမ်းသာမိပါတယ်ကျမတို့ view ရဲ့အဖွဲ့သားတွေအားလုံးကိုမေတ္တာဆုမွန်ပေးပို့လာတဲ့နောက်ထပ်သောရရှင်ကတော့ Champion ဆိုတဲ့သောရရှင်ဖြစ်ပါတယ်။အင်္ဂလိပ်လိုစလုံးပေါင်းထားတာမလို့ကျမအတန်ထွက်မှရင်ခွင့်လို့စီချင်ပါတယ်
။တရင်မှန်အမြဲထုံးလွန်ပေးနေတဲ့ VOA ကိုအထူးကျေးဇူးတင်ရှိပါတယ်။အစီအစဉ်တင်ဆက်သူများအားလုံးကျမချမ်းသာကြပါစေကြောင်းနဲ့ထာဝရဘုရားသခင်ထံတော်ဘာမှငြိမ်သက်ပျော်ရွှင်ဝမ်းမြောက်ခြင်းများရရှိခံစားကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါတယ်။
နောက်ထပ်သောရရှင်တယောက်သူကလည်း VOA အဖွဲ့သူအဖွဲ့သားတွေအားလုံးကက်ဘေး၃ပေါင်းကနေပြီးတော့ကင်းလွတ်နိုင်ကြပါစေဆိုတော့စာရေးလာပါတယ်ဒီသောရရှင်က
မင်္ဂလာပါ VOA ကျွန်တော်ရေးပို့လိုက်တဲ့စာလေးလေလိုင်းပေါ်ကဖတ်ကြားပေးလို့အထူးကျေးဇူးတင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကရှစ်လေးလုံးအရေးအခင်မတိုင်ရင်ကတည်းက VOA ကိုအမြဲအားပေးနေသူပါနောက်ပြီးတနင်္ဂနွေညတိုင်းဦးစီသူအောင်မြင့်မအင်ဂျင်နိုင်တို့မြမပြီအတွက်သုံးသက်ချက်ဆောင်ပါကိုအမြဲနားထောင်နေသူပါအခုတော့စိတ်မကောင်းပါဘူးဦးစီသူအောင်မြင့်အမြန်ဆုံးပြန်လည်လွတ်မြောက်ပါစေလို့ဆုတောင်းပေးလိုက်ပါတယ် VOA အဖွဲ့သူအဖွဲ့သားအားလုံးကတ်သုံးပါဘေးကလွတ်ကင်းကြပါစေ
ဟုတ်ကဲ့ပါဒီတော့ရှင်ကတော့ကျမတို့ VOA ကပင်နိုင်ဆောင်ပါရှင်ဟိုတလောတော့ကပဲဖန်စီခံရတဲ့ဦးစီသူအောင်မြင့်အမြဲဆုံးပြန်လည်လွတ်မြောက်ပါစေလို့ဆုတောင်းပေးလာတာပါသူတို့ပဲနောက်ထပ်ဦးစီသူအောင်မြင့်ဖန်ခံရလို့ဆိုရင်ကြောင့်ရေးလာတဲ့တော့ရှင်နောက်တစ်ယောက်ကတော့မေရတနာကျော်ကြီးတဲ့ကျွန်တော်က CDM ဝန်ထမ်းတယောက်မလို့နာမည်ကိုတော့လှုပ်ဝက်ပေးဖို့ထပ်ဆင့်တောင်းဆိုချင်ပါတယ်လို့ဆိုလာပါတယ်သူက VOA ကကျွန်တော်ရဲ့တငယ်ချင်းမှဆိုပြီးတော့ Messenger ကစာကိုအခုလိုအစားချေလာပါတယ
်မင်္ဂလာပါ VOA ရေဖြစ်ဖြစ်ကညစဉ်ညအတိုင်း VOA ကိုနားထောင်နေသူတယောက်ဖြစ်တော့နေစဉ်တောင်ကြီးကလေးဘဝကလေးကကျွန်တော်ဟာ VOA အစီအစဉ်တွေနဲ့ရင်းနှီးပြီးသားပါငငယ်လေးကလေးကအဖေရေဒီယိုကနေနားထောင်ခဲ့တာအခုဆိုအိမ်အောင်အောင်ကြနေပါပြီအခုဆိုရင်အင်တာနက်လိုင်းတွေရသည်ဖြစ်စီမရသည်ဖြစ်စီတယ်လီဖုန်းကိုဘေးချပြီးည9နာရီထိုးတာနဲ့ VOA အစီအစဉ်တွေကိုနားထောင်တော့တာပါပဲတနင်္ဂနွေနေ့တိုင်းတင်ဆက်နေကြဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုအရန်သဘောကျမိပါတယ်။တချို့သောတနင်္ဂနွေညအစီအစဉ်တွေဆိုရင်အင်တာနက်ဆာမျက်နှာကနေဒေါင်းလုဒ်ဆွဲထားပါသေးတယ်ခင်ဗျာ။အခုတော့ဦးစီသူအောင်မြင့်တယောက်အကြမ်းဖက်စစ်တပ်ကဖမ်းဆီးခံလိုက်ရတော့20ရက်နေ့ညအစီအစဉ်ကစပြီးပြည်တွင်းသုံးသပ်ချက်အစီအစဉ်ကပါမလာတော့ပါဘူး။မပါနိုင်မှန်းအစကတည်းကတည်ခဲ့ပြီးသားပါဗျာ။ဦးစီသူအောင်မြင့်တယောက်အချုပ်ထောင်ထဲမှာအစင်မှပြေပါလေစဗျာ။သူတရင်ကြပြီးကြတဲ့ကစိတ်မကောင်းဖြစ်မိတာအမှန်ပါဗျာ။ဦးစီသူအောင်မြင့်အတွက်ဖျားမှာဆူတောင်းပြီးနေပါမယ်။ VOA ဝမ်းတော်သူဝမ်းတော်သားများအားလုံးဘေးပြာဝေးကွာ၍ကျန်းမာချမ်းသာကြပါစေလို့လည်းဆူတောင်းပေးနေပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါဒီတော်ရရှင်နေ VOA ကပင်နိုင်ဆောင်းမရှင်ဟိုတလောတော့ကဖန်စီခံရတဲ့ဦးစီသူအောင်မြင့်အတွက်အစအစအရာရာဆူတောင်းပေးပါတယ်ဆိုပြီးရေးလာကြတာဖြစ်ပါတယ်။ကိုဆက်ပြီးတော့တော်ရရှင်ရဲ့ရင်းဖွင့်စာကိုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်။ထိုင်းနိုင်ငံကတော်ရရှင်ဖိုးချန်ရေးလာတဲ့ရင်းဖွင့်စာမှာတော့ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့သူပါ။ကျွန်တော်နေတာကတော့ထိုင်းနိုင်ငံမဟာချိုင်းကော့စမိုမှာနေပါတယ်။သူကထိုင်းနိုင်ငံရောက်နေတာမလို့ပါစပို့ကို3လတစ်ချိန်တုံးထူရတဲ့ကိစ္စမြန်မာတန်ရုံကိုမေးခြင်းပါတယ်။ဆိုပြီးတော့အခုလိုမျိုး view ရတစ်ဆင့်မေးလာပါတယ်
။ကျွန်တော်တို့3လတစ်ချိန်တုံးထူရပါတယ်။တစ်ခါတူဘတ်80ပေးရပါတယ်။ကျွန်တော်ပြောချင်တာကကိုဗစ်ကျူဝင်နေရတဲ့အခါပတ်စပို့တုံးထုတ်လို့မရပါဘူးကျွန်တော်တို့ရှေ့ရက်လောက်ကြော်သွားပါတယ်တင်းငင်းတွေပါပါပါတယ်အဲ့ဒါစာအုပ်တို့ကိုဘန်းငွေ300ယူပြီးတန်ရိုက်တယ်ပြောပါတယ်ကျွန်တော်တို့အလုတ်ကလည်းနားရပတ်စပို့တန်လည်းခံရပါတယ်မြန်မာလူမျိုးချင်းဒီလိုမလို့တင်ပါဘူးခင်ဗျာပတ်စပို့တုံးထုတ်ပေးတာကမြန်မာလူမျိုးပါခင်ဗျာပတ်စပို့ရုံးလေးဖွင့်ထားပြီးမြန်မာလူမျိုးတွေစီကပိုက်ဆံဒီလိုမျိုးယူနေတာမြန်မာတန်ရုံးကအရာရှိကြီးတွေဒီလိုမျိုးလုတ်ခိုင်းတာလားဆိုတာထိုင်းနိုင်ငံရောက်မြန်မာအလို့သမားများအားလုံးကိုစားကျွန်တော်မေးချင်တာပါကျေးဇူးပြုပြီးကျွန်တော်အခုပို့လိုက်တဲ့စာတွေကို VOA မှလူချင်းမင်းများတွေ့ရှိပါကထိုင်းနိုင်ငံရှိမြန်မာတန်ရုံးမှလူချင်းမင်းများကိုတဆင့်မေးပြီးထိုင်းနိုင်ငံမှာအလို့လုံနေရတဲ့မြန်မာရွှေပြောင်းအလို့သမားများကိုအကျိုးအကြောင်းသိစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံမှာမြန်မာတွေကိုကိုစားပြုတဲ့တန်ရုံးနေနဲ့သူတို့ရွှေပြောင်းလုပ်သားတွေကြုံနေရတဲ့ဒုက္ခတွေကိုစာနာနားလည်စေချင်ပါတယ်ဆိုပြီးတော့ဒီသောရရှင်ဖိုးချန်စာရေးပြီးတော့ထိုင်းနိုင်ငံမြန်မာတန်ရုံးကိုပြောလာတာဖြစ်ပါတယ် မနိုင်ငံမှာကိုဗစ်တတိယလှိုင်းနဲ့ကိုဗစ်ကူးစက်မှုတွေပြန့်ပွားတယ်။ကိုချိန်ဆိုတော့ကမ္ဘာမှာကိုဗစ်ဖြစ်တာတစ်နှစ်ခွဲရှိသွားပြီဖြစ်ပါတယ်။နောက်တော့ဖေဖော်ဝါရီလလွန်ခဲ့တဲ့9လကစပြီးတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။ဒါကြောင့်မလို့ကိုဗစ်ကြောင့်ပိတ်ထားရတဲ့အလုပ်တွေအခုလည်းဆက်ပြီးတော့မဖွင့်နိုင်မလဲပတ်နိုင်လုပ်ငန်းတွေမလဲပတ်နိုင်မင်းနဲ့လုပ်သားတွေလည်းတော်တော်များများအလုပ်ပြုတ်ကြရပါတယ်နော်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ video ကိုရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကလောမျိုးကသောရရှင်ညီမတယောက်ဖြစ်ပါတယ်။
မင်္ဂလာပါရှင်ညီမကရှမ်းပြည်တောင်ပိုင်းကလောမျိုးက OK ဒေါ်လာရုံခွဲမှာအလုပ်လုပ်ပါတယ်ညီမတို့ရုံမှာအလုပ်သမား60ကျော်ရှိပါတယ်အလုပ်သမား40ကျော်လောက်ကိုကုမ္ပဏီဘက်ကအင်ကမ်းမရှိလို့အလုပ်ဖြောက်တာမဟုတ်ဘူးနားရမယ်ဆိုပြီးတော့ခေါ်ပြောပါတယ်ညီမတို့ဘက်ကဘလောက်နားရမှာလဲတစ်လလားနှစ်လလားသုံးလလားနားရမယ့်လကိုတိတိကျကျပြောပေးဖို့ရုံခွဲမန်နေဂျာအမျိုးသမီးကိုမေးပေးမယ်မသိဘူးလို့ပဲပြောပါတယ်အလုပ်နားနေချိန်အတွင်းညီမတို့ကိုဘလို့တာဝန်ယူထောက်ပါမှာလဲလာစားတဝက်လားလေးပုံတပုံလားမေးပေမဲ့မသိဘူးပဲတန်ခံညင်းပါလေညီမတို့ဟာအလုံးမှာအနေဆုံးတစ်နှစ်ကျော်နှစ်နှစ်လောက်တက်ရှိရသူတွေပါညီမတို့အလုံးမှာဘာပြဿနာမှမရှိခဲ့ဘူးပါဘူးအခုကျတော့ကုမ္ပဏီဘက်ကလာစားမပေးနိုင်လို့နာရာကိုကုမ္ပဏီတွေရဲ့လိုက်နာရမယ့်စည်းကမ်းအတိုင်းအလုံးနောက်ဖို့အတွက်တလကြိုတင်အတိပေး notice ကတ်ချင်းပြောချင်းမရှိပါဘူးကုမ္ပဏီဘက်ကဖြုတ်တာမဟုတ်ဘူးပြောပေမဲ့ညီမတို့ဘက်မှာမိသားစုစာဝတ်နေရေးများစွာရှိပါတယ်ဒါပေမဲ့ကုမ္ပဏီဖက်ကနားရကိုညီမတို့တနစ်ကျော်ပြီးသားအလုပ်သမားတွေကနနစ်ပြည့်ပြီးသားအလုပ်သမားတွေကိုနှစ်နာချေမပေးဘဲနဲ့မဖြုတ်ဘူးဆိုုံများနဲ့အချိုတက်ပြီးတော့အလုပ်ဖြုတ်ခြင်းမျိုးဖြစ်ပါတယ်။သူတို့ခေါ်ထားတဲ့ဝန်ထမ်းတွေဟာအဖြုတ်ခံရတဲ့ဝန်ထမ်းများနဲ့အလုပ်အတွေ့အကြုံရမြို့တို့ကွာခြားတယ်လဲမေးတဲ့အခါမှာလဲမသိဘူးလို့ပဲပြောပါတယ်။ရုံချုပ်ကဆုံးဖြတ်ချက်အတိုင်းညီမတို့ကိုအပြစ်မရှိဘဲနားရှင်တယ်လို့လာစာမပေးဘဲနားခိုင်းလို့ရလားရှင့်။
သူကတော့နာမည်နဲ့အတိအကျရေးလာတာဖြစ်ပေမဲ့လည်းဒီမှာနာမည်ကိုတော့မဖော်ပြပေးတော့ပါဘူးเนาะဒီတော့ရှင်ကသူ့ရဲ့လုပ်ငန်းကြီးရတဲ့ coffee mix တွေကအစားနောက်ပြီးတော့ဈေးရောင်းဆိုင်လေးတွေနောက်ပြီးတော့ခြင်ဈေးခွေဒီလိုမျိုးလုပ်ငန်းမျိုးစုံကိုလုပ်ကိုင်နေတဲ့လုပ်ငန်းကြီးဖြစ်ပါတယ်တဲ့စုစုပေါင်းလုပ်ငန်းအမျိုးပေါင်း1200ကျော်ကိုလုပ်ကိုင်နေတဲ့တတိယပိုင်းသားဖြစ်ပါတယ်ကျမတို့ခံရတဲ့အလုပ်သမားအများစုကလာခစားတွေဖြစ်ကြပါတယ်ဒါကြောင့်မလို့ကျမတို့ရဲ့ဒီတွေ့ကြုံနေရတဲ့အခြေအနေကို VOE ကတစ်ဆင့်ထုတ်ဖော်လိုက်ရတာပါဆိုပြီးတော့စာရေးလာတာဖြစ်ပါလိမ့်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါသေး။တေးတောင်းလာတဲ့သောရရှင်ကိုနောက်ပိုင်းမှာအလှည့်ပေးချင်ပါသေးရှင်။ Smart View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးနေပါလိမ့်ရှင်။ခုတော်ရရှင်ကိုမေတ္တာလက်ဆောင်တခြင်းလေးတစ်ခုနဲ့ဖြောပြပေးကြပါလေခေါအားဖြင့်မိငယ်ဆိုတဲ့တခြင်းဖြစ်ပါလေတေးကိုနေဝင်မူရင်းတေးဆိုခေမောင်တို့ဖြစ်ပါလေခေမောင်တို့တီဆိုတဲ့တခြင်းကိုအားလုံးနှစ်သက်ပြီးတော့ပြည့်တဲ့အားပေးမှုအများကြီးရထားတာပါဒီနေ့တော့ကျွန်မကဒီတခြင်းလေးကိုအမျိုးသမီးအစိုးရ3ယောက်စူပေါင်းတီဆိုထားတာကိုထုတ်လွှင့်ပေးကြပါလေကနအတီးတီမှာအမျိုးသမီးတွေရဲ့ဥဆောင်ဥရပြုပါဝင်မှုကိုဒီတခြင်းလေးနဲ့အကုန်ပြုခြင်းလို့ဖြစ်ပါတယ်နော်မိခလာခင်မြတ်မွန်နဲ့ရှိလို့တည်ဆူထားတဲ့ခွန်အားဖြင့်မိငယ်ဆွေတချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင
်။နေဝေကြကုန်သူပြည့်ရဲ့မောင်ရောင်ဒီစားတဲ့နေ့စဉ်ကိုရမယ်
ေကလာချင်းမြန်မာနယ်ရှိလို့ဒီစထားရဲ့ခေါ်အားဖြင့်မြင့်ရဲ့ဆိုတဲ့ကျမနာဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာရင်ဒီလိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးကြရတယ်ရင်းဖွင့်ကြရတယ်ဒီသချင်းတောင်းဝါရီကိုတင်းတင်းဝင်နေကြဝိုင်းနဲ့တင်းတင်းလာနေတဲ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြသပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့အပြင်ဒီလိုမြန်မာပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ချိန်နဲ့ကြပြိုင်နဲ့ဒါရိုက်အားဆင်နိုင်ပါတယ်ပြထုတ်ပေးခဲ့တဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြန်နားထောင်နိုင်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးနားထောင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမဧကနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်းလင်းဆက်နေကြပါစေရှင
်။有几几年就算这么起码好运
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်စင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။ကျမတို့ VOA ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တော်ရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOA ကကြိုဆိုပါလေရှင်။
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမရှင
်။နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအမေရိကန်ပြည်ထောင်စုရဲ့အလုပ်သမားနေ့အဖြစ်သတ်မှတ်ပြီးနိုင်ငံနဲ့လူပေါင်းအတိုင်းအဝိုင်းအတွက်အောင်မြင်မှုတွေရရှိအောင်ဖြည့်ဆည်းပေးနေကြတဲ့အလုပ်သမားတို့ကိုအကုန်ပြုကြပါရယ်။နိုင်ငံစည်းပွားပြတ်မတက်ကမောက်ကမဖြစ်ခဲ့ပြီးစက်မှုလုပ်ငန်းတွေပြန်လည်တိုးချဲ့ခြင်း19ရာစုအတွင်းအလုပ်သမားတွေကိုအကုန်ပြုပြီးအလုတ်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်1865ခုနှစ်အမေရိကန်ပြည်တွင်းစစ်မတိုင်ခင်ကတည်းကအထူးသဖြင့်အနောက်မြောက်ပိုင်းကမြို့ကြီးတွေမှာစိုက်ပျိုးရေးရနေစက်မှုလုပ်ငန်းတွေပဲစီးပွားရေးကဏ္ဍကိုစတင်ပြောင်းလဲခဲ့တာဖြစ်ပါတယ်စက်ယုံတွေကထုတ်ကုန်တွေဈေးကွက်စီအရောက်ဖြန့်ဖြူးလာမှာတည်ယူပို့ဆောင်ရေးအတွက်မိရထားလမ်းတွေတိုးချဲ့ဆောက်လုပ်ခဲ့သလိုစက်မှုလုပ်ငန်းတွေမှာကုန်ထုတ်လုပ်မှုနှုံတိုးအောင်လူအားထက်စက်တွေအသုံးချဖို့စမ်းသစ်တီထွင်ခဲ့ကြပါတယ်ဒီလိုအပြောင်းအလဲတွေဖန်တီးဖို့အလုပ်သမားလိုအပ်ချက်ကတိုးလာပြန်ပါတယ်ကျေးလက်နေအမေရိကန်တွေဟာနယူးယောက်ရှီကာဂိုနဲ့ပစ်ဘတ်စတဲ့စက်မှုထွန်းကားတဲ့မြို့ကြီးတွေမှာအလုပ်အကိုင်ရှာဖွေကြပါတော့တယ်ဒီအချိန်မှာအလုပ်အကိုင်အခွင့်အလမ်းမျှော်လင့်ချက်နဲ့အမေရိကန်ပြည်ထောင်စုကိုရေကြီးရာမျက်နှာရာပြောင်းရွှေ့လာကြတဲ့ဥရောပတိုက်သားတွေလည်းတတုပ်ပြီးတတုပ်ရောက်ရှိလာကြပါတော့တယ်စည်းပွားရေးချက်ထွင်လာတာနဲ့အမျှထောင်တောင်းချီတဲ့အလုပ်သမားတွေဟာဆက်ယုံကြီးတွေတန်မဏိတတ်ထုဆက်ယုံနေနဲ့တတ်ထုရင်းတွေမှာတနေ့ကို7နာရီတပတ်လုံးနားရမရှိလောက်ခမဆိုးသလောက်နဲ့မကြခဏဆိုးသလိုအန်ဒီယေများကြမ်းတမ်းလှတဲ့လုပ်ငန်းတွင်မှာအလုပ်လုပ်ခဲ့ကြပါတယ်ဒီထက်ပိုဆိုးတာအသက်5နှစ်အရွယ်ကလေးအစအလုပ်လုပ်ခိုင်းကြတာဟာလုံနေကြထုံးစံလို့ဖြစ်ခဲ့ပြီးလူကြီးအလုပ်သမားတနာရီလောက်အားကပြား20ထက်အစများစွာရှော့ပေးခဲ့ကြတာပါပဲလုပ်ငန်းတွင်အခြေအနေတိုးတက်စေဖို့နဲ့တင့်တင့်နဲ့လစာရရှိစေဖို့အလုပ်ရှင်တွေနဲ့စိတ်ဆက်ညှိနှိုင်းရမှာထိအောင်မှုရှိအောင်အလုပ်သမားသမဂ္ဂတွေကိုတိုးချဲ့ဖွဲ့စည်းပြီးပုံမလှုပ်ရှားခဲ့ကြပါတယ်အလုပ်သမားသမဂ္ဂတွေဟာတပိတ်မှောက်ဆန္ဒပြတာတွေနဲ့စီးယုံကြတာမှာကျေးစားလုံခြုံရေးတွေနဲ့ယုံရင်းဆန့်ခတ်မှုတွေမကြာခဏဖြစ်ပွားခဲ့ပါတယ်1882ခုနှစ်စက်တင်ဘာလ5ရက်နေ့ကနယူးယောက်မြို့ကြီးမှာအလုတ်သမားတို့ကလာစာမဲ့ခွင့်ယူပြီးမြို့တော်ခမ်းမအနီးပန်းချံကိုခြိတက်ဆန္ဒထုတ်ဖော်ခဲ့ကြတာဟာထူးခြားလှပါတယ်။ဒါကြောင့်အလုတ်သမားတွေကအဲ့ဒီနေ့မှာသူတို့ရဲ့ပထမဆုံးအလုတ်အားလက်ရဲ့အဖြစ်ပါဝင်ဆင်နွှဲခဲ့ကြတာကိုဂုဏ်ယူခဲ့ကြတာလို့ဆိုပါတယ်။အလုတ်သမားတွေရဲ့အလုတ်အားလက်ရဲ့တရားဝင်သတ်မှတ်ပြီးအလုတ်သမားတွေနဲ့မိသားစုတွေအတွက်အပန်းဖြေဖျော်ဖြေရေးတွေဂုဏ်ပြုပွဲအခမ်းအနားတွေအပြီးချီတက်ပွဲတွေပါဝင်တဲ့လို့ပထမအဆိုပြုချက်မှာပါဝင်ခဲ့ပါတယ်။ဒီနေ့အလုတ်သမားနေ့ကတော့တရားဝင်နွေရာသီကုန်ဆုံးတဲ့နောက်ဆုံးသတင်းပတ်ဖြစ်ပါတယ်။အစင်အလာမပြတ်အလုတ်သမားနေ့ကိုချီတက်ပွဲတွေမိသားစုတွေ့ဆုံပွဲတွေပျော်ပွဲစားတွေပါတီတွေနဲ့ဘာဘီကျူးအသားခင်ပျော်ပွဲစားတွေနဲ့ဆင်နွှဲနေကြစေဖြစ်ပါတယ်။အလုတ်သမားနေ့ကိုနိုင်ငံတော်ဖွန်အလုတ်အားလက်ရဲ့အဖြစ်သတ်မှတ်ဖို့1894ခုနှစ်ကလက်မှတ်ရေးထိုးဥပဒေပြုပြဋ္ဌာန်းခဲ့တဲ့အမေရိကန်သမ္မတ Grover Cleveland ကအမေရိကန်တို့ရဲ့ပင်ကိုစိတ်ရင်းအ ဒီနေ့ကျွန်တော်တို့ရဲ့ဗီဒီယိုအရေးပြီးဝေးကိုနေ့စဉ်နားဆင်နေပါတယ်ကျွန်တော်ပြောချင်တာကအမေရိကန်စိုးရရဲ့သဘောထားနဲ့အာဘော်ကိုတင်ဆက်လို့ပြပါရရှင်အလုံသမားတို့ရဲ့ဂုံတိတ်ခါနဲ့ယူတာကြိုးစားမှုပေါ်မှာမူတည်ပြီးအသိအမှတ်ပြုဂုံပြုကြတာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းပါခင်ဗျာ
အမေရိကန်စိုးရရဲ့သဘောထားနဲ့အာဘော်ကိုတင်ဆက်လို့ပြပါရရှင်။ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့တင်းနှံလာနေမနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ၂၄၄၀၅၀တင်းနဲ့လိုင်းလာမီတာ၁၉၀ဒုက္ခနေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတော့ဒေါက်ခင်မျိုးသက်ကသတင်းအကျဉ်းချုပ်ကိုတင်ပြပေးမှာဖြစ်ပါတယ်။ အာဖဂန်နစ္စတန်နိုင်ငံမှာကျင်းပတဲ့အမေရိကန်တွေအာဖဂန်နိုင်ငံကနေထွက်ခွာခြင်းနဲ့ဆိုရင်နီလန်းရှာပြီးကဲထုတ်မယ်လို့သမ္မတအင်ဂျီဝန်ထမ်းရဲ့အကြီးကဲရွန်ကလိုင်းကတနင်္လာနေ့မှာပြောပါတယ်။ဒါပေမဲ့ကာဘူးလေဆိပ်ကလည်းလွယ်လွယ်ကူကူနဲ့ကဲထုတ်နိုင်တဲ့လမ်းကြောင်းကိုတာလီဘန်တွေကပိတ်ထားတယ်လို့အောက်လွတ်တော်နိုင်ငံသားကြီးကကော်မတီကရီပပ်ဘလစ်ကန်အမတ်မိုက်ကယ်မက်ကော့ကပ
Akulu Afghan American Tetripian Yotemu, Tamara Sompia Chaku, American Nangandari, Taukandine, Tayo Dayama, Penambara, Nitagoro, Majaja, Ulu, Sitan, Mopopia Valley. Afghan Taliban go take any, Yabanki, the Lenagain, for NRF Kamsanga. Akay, Taliban Tetrigada, through a Panshia down Jadi Dagani, Piansu be Messoy, Taliban in it, Ninja is Sunibu, Atemedo, Tending Lunim, Pioja Kibari. ထိုင်းနိုင်ငံဘန်ကောက်မြို့တော်ကလူစီကားရအရှုကလမ်းဆောင်မှာတနင်္ဂနွေနေ့ကဆန္ဒပြသူ1000ကျော်စုဝေးကြပြီးဝန်ကြီးချုပ်ပရာယုတ်ချန်အိုချာနှုတ်ထွက်ဖို့နဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်တောင်းဆိုခဲ့ကြပါတယ်ဆန္ဒပြမှုကိုဥဆောင်တဲ့ထိုင်းကက်ဘိနက်ဒုတိယဝန်ကြီးဟောင်းဖြစ်တဲ့နာတာဝတ်ဆိုက်ကူကဒီလမ်းဆောင်မှာညနေတိုင်းဆက်ပြီးစုဝေးဆန္ဒပြမယ်လို may quay be not any mabe, a coolus hana, sepia jara, pepare. Indian nangaye, Louis to dead so, Uda Pradesh dinema, the name nigger, Tomo Nyas or the Marie Suis hana, piaga jabare.
Talking you the garden, Jinjo go, Piopia, big abashin, Timine came to a season tolo yim who got my engine like pepare, engineer Ricardo Darrell Smith Nesuve, LTF to pepare. ဒီရင်မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9:00ခန်းနေ့စနေနေ့ချိန်ထုတ်လွှင့်မဲ့ VOA Radio ရုပ်သံစီစဉ်ကိုတော့လိုင်းဒိုမီတာ32ကီလိုဟတ်စ်96.3တုံညလိုင်းဒိုမီတာ32ကီလိုဟတ်စ်96.3ခွန်တုံညလိုင်းဒိုမီတာ59ကီလိုဟတ်စ်96.3ခွန်တုံညလိုင်းဒိုမီတာ95ကီလိုဟတ်စ်96.3ခွန်တုံညလိုင်းဒိုမီတာ96ကီလိုဟတ်စ်96.3ခွန်တုံညလိုင်းဒိုမီတာ95ကီလိုဟတ်စ်96.3ခွန်တုံညလိုင်းဒိုမီတာ95ကီလိုဟတ်
This program has come to you.